မြန်မာနိုင်ငံမှာ1900ချမှတ်ခံလိုက်ရတဲ့ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရကူတူတိုရုကူဘိုတာကိုအမြန်ဆုံးပြန်လွတ်ပေးဖို့ဂျပန်အစိုးရကတောင်းဆိုလိုက်ပါတယ်
။また10月の12日に入国管理特例法に関する審理が行われるというふうに。
ミスターコーボタをအမြန်ဆုံးပြန်လွတ်ပေးဖို့မြန်မာအာဏာပိုင်တွေကိုဂျပန်အစိုးရကဆက်လက်တိုက်တွန်းတောင်းဆိုသွားပါမယ်။ဂျပန်နိုင်ငံသားတွေကိုအကာအကွယ်ပေးရေးတောင်းရှိတဲ့အတိုင်းတန်ယုံကောင်စီဝင်နဲ့တွေ့ဆုံတာမျိုးကျွန်တော်တို့ဘက်ကစီစဉ်ထားသလိုသူမိသားနဲ့မိသားစုနဲ့ဆက်သွယ်တာမျိုးတွေပံ့ပိုးပေးနေပါတယ်လိုအပ်တဲ့ပံ့ပိုးမှုတွေကိုကျွန်တော်တို့ဘက်ကအထက်နိုင်ဆုံးဆက်ပေးသွားမှာပါလို့ဂျပန်အစိုးရဝန်ကြီးအဖွဲ့ဒုတိယအတွင်းဝန်ချုပ်ယူရှိဟီကိုအီဇိုဆာကီကဒီကနေ့တိုကျိုမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါတိုရုကူဘိုတာရဲ့ကျန်းမာရေးအခြေအနေကောင်းမွန်တဲ့အကြောင်းနဲ့အောက်တိုဘာလ5ရက်နေ့ကသူရှိနေနဲ့တွေ့ခွင့်ရခဲ့တဲ့အကြောင်းဒုတိယအတွင်းဝန်ချုပ်ကပြောပါတယ်။ကျမ်းမာရေးထူးထူးခြားခြားစိုးရင်စရာမရှိဘူးလို့လည်းသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။တိုရုကူဘိုတာအပေါ်ဆွဲဆိုထားတဲ့တမရော်ပြိုကွဲအကြီးညိုပြက်အောင်လုံဆော်လုံဆောင်မှုပုံမှန်905ကာဂျီအလက်ထရောနစ်ဆက်သွယ်ရေးပုံမှန်33ကာဂျီတို့နဲ့တပေါင်းတည်းထောင်နှံ9နှစ်ပုတ်ထူးနေကပြစ်ဒဏ်ချခဲ့တာဖြစ်ပါတယ်။ဗီဇာစီကံချုပ်ဖောက်မှုနဲ့လာဝကဥပဒေ73အတွက်ကိုတော့ဆက်လက်စစ်ဆေးနေဆဲဖြစ်တယ်လို့ဆိုပါတယ်။ဒီအမှုကိုစတင်စစ်ဆေးတဲ့ဩဂုတ်လတုန်းကတော့မြန်မာနိုင်ငံဆိုင်ရာဂျပန်တန်အမတ်ကြီးနဲ့တိုရုကူဘိုတာတို့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောခွင့်ရခဲ့ပါတယ်။လူချင်းတွေ့ဆုံခွင့်ဂျပန်တန်ယုံကတောင်းခံတာကိုတော့ကိုဗစ်ရောဂါကာကွယ်ရေးစီမင်းစီကံအနေနဲ့တခြားအကြောင်းတွေကြောင့်တွေ့ခွင့်မပြုခဲ့ဘူးလို့ညှင်းဆိုထားကြောင်းဂျပန်တန်ယုံအရာရှိတွေဘက်ကပြောဆိုပါတယ်ခင်ဗျာ။